ကိုဗစ် -19 ရောဂါကာကွယ်ဆေးပြပတင်မှုတော်နဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကတောက်ကြနေမှာတင်းကျပ်တဲ့စီးမြင်တွေချမှတ်လိုက်ပါတယ်။ဒါဟာဖြင့်ဒီတိန်လိုနိုင်ငံမျိုးတွေစီကာကွယ်ဆေးပို့မဲ့ကိစ္စထိခိုက်သွားနိုင်ပြီး EU နဲ့ဒီတိန်ကြားအငင်းပွားမှုပြင်းထန်လာနိုင်ပါတယ်။ဒါပေမဲ့လည်း EU အဖွဲ့ဝင်28နိုင်ငံထဲမှာထုတ်လုပ်တဲ့ကာကွယ်ဆေးတွေမြောက်ပိုင်းအိုင်ယာလန်စီတင်ပို့တာကိုထိန်းချုပ်ဖို့တော့အခုစီးမြင်တင်မှာမပါရှိဘူးလို့ဥရောပကော်မရှင်ကရှင်းလင်းပြောဆိုပါတယ်။မြောက်ပိုင်းအိုင်ယာလန်ဒေသဟာပြည်ထောင်နိုင်ငံထဲမှာပါရှိပြီး EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အိုင်ယာလန်နိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေကြပါ။ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ချိန်ကရထားတဲ့သဘောတူညီချက်အရ EU အဖွဲ့ဝင်နိုင်ငံတွေမှာထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုမြောက်ပိုင်းအိုင်ယာလန်ဒေသစီအဒါစီအကန့်အသတ်မရှိဆက်ပြီးပေးပို့နိုင်ပါတယ်။ဒီတိန်ဆွီဒင်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ AstraZeneca နဲ့ EU အကြားအငင်းပွားမှုဖြစ်နေချိန်မှာပဲ EU ရဲ့အခုကန့်သတ်ချက်ထွက်လာတာပါ။AstraZeneca ကုမ္ပဏီကနေသူတို့ဝယ်ထားတဲ့ကာကွယ်ဆေးတွေတခြားနေရာကိုပြောင်းပြီးပို့လိုက်မလားဆိုတဲ့စိုးရိမ်ချက်မျိုး EU နိုင်ငံတွေအကြားထွက်ပေါ်နေချိန်မှာပဲ EU ထဲမှာထုတ်တဲ့ကာကွယ်ဆေးပြပတင်ပို့တာပေါ်စီရင်တင်ကြလိုက်တာပါအခုလိုတင်ကြလိုက်တာကြောင့် EU အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေစီ COVID-19 ရောဂါကာကွယ်ဆေးတင်ပို့တာကိုပိတ်ပင်နိုင်တယ်လို့ EU ထဲမှာအခြေစိုက်တဲ့ဘယ်လိုပြပပို့ကုမ္ပဏီမဆိုသူတို့ရဲ့စီစဉ်တွေနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံတွေရဲ့အာဏာပိုင်တွေစီအရင်ဆုံးတင်ပြကြရမှာဖြစ်ပါတယ်